အရသာဆူရကိုဖိရှားပြီးစစ်တပ်ကအနာသိမ့်လိုက်ပြီးနောက်အနာရှင်ဆန့်ကျင်လှုပ်ရှားမှုတွေလည်းနိုင်ငံနဲ့ကြီးထွားလာနေပြီးသေဆုံးတန်ရတာတွေလည်းတိုးလာနေပါတယ်ဒီကနေ့နေ့လယ်ပိုင်းကလည်းကချင်ပြည်နယ်မြစည်းနားမြို့မှာအနာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်နှစ်ဦးပွေရှင်ပြီးသေဆုံးပြီး၅ဦးဒဏ်ရာရရှိခဲ့တယ်လို့ကချင်ပြည်နယ်ကငြိမ်းချမ်းရေးကြိုးဆောင်အဖွဲ့ PCG တာဝန်ရှိသူဦးလမိုင်ကွန်ကြာကပြောပါတယ်
အခုအဲ့ဒါတော့ကျွန်တော်လောလောဆယ်တည်ရတာတော့အမှ၄ရောက်တော့ခေါင်းထိပ်မှဒီမှ၄ရောက်တည်သွားတာအမျိုးသား၄ရောက်ပေါ့အဲနောက်ပြီးကအမှလူတိမျိုးတစ်ယောက်ကဒေဗက်လက်မောင်းမှဟိုဖြည့်ဖြည့်သွားတာ၄ရောက်နောက်ပြီးနောက်ရောက်ချတည်ရပါတော့ဒီညာဘက်ပခုံးကနေဒီမှဒီဘက်ဘက်ပေါ့လေနည်းနည်းထောက်ဆက်သွားတာအဲ့တည်ရောက်နောက်တည်ရောက်တော့6ရောက်ကျိုးရတယ်တည်ရောက်ဟော6ရောက်ဖြည့်တာတည်ရောက်နောက်ပြီး၄ရောက်တော့ဘိုက်ထဲမှာစီဇန်ဝင်နေတယ်ပြောရအခုကခွဲစိတ်ပါညာလုံးနေကြတယ်ဆရာ
ဒါအပြင် AOD တိုင်းဒေတာကြီးဖြာပုံမျိုးနေမှာလဲအာနာရှင်စန့်ကျင်လှုပ်ရှားသူတွေကိုအာနာပိုင်တွေဖက်ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်တဦးတည်ဆုံးပြီး3ဦးတန်ရရှိတော့တယ်လို့စန္ဒပြလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်သူတဦးကပြောပါတယ
်အဲ့အတန်ပေါ်ကိုဈာနေပြီးတော့တိုင်းဆိုတဲ့အတန်လာချက်ထွက်လာတယ်ကျွန်တော်တို့ရောဘာကြီးဖြစ်တဲ့အတန်ကတိုင်းရမထွက်ဘူးကြောက်တဲ့ထောက်တဲ့အတန်နဲ့ဖြစ်တာဒါပေမဲ့ခုကကြီးစနစ်ဖြစ်သွားတာလေးလောက်ကြည့်ပါလေအူအဲ့မှာလည်းတိုက်ကိုမှန်ပြီးတော့ကုတီဟာဆိုတာဒီကြာကြာဆုံးသွားပါလေ။ကိုပါကြီးဆိုတာကအခုရန်ကုန်ခေါ်သွားတယ်လို့ပြောပါလေ။အဲ့မှာချောင်းမှန်သွားတဲ့အတော်ကြီးတယောက်လည်းပါပါလေ။ဟောအဲ့ဒီကုတီဟာကိုတက်ဆွဲတဲ့လူငယ်တယောက်ကြီးစက်တယောက်လည်းအခုလို့မှန်သွားတာ။နောက်ဆုံးကျွန်တော်တို့ကအဲ့နေပြီးတော့တက်ပြန်ဆုတ်လိုက်တယ်ကိုကျွန်တော်တို့ခွဲလိုက်ပါလေ
။အနာသိမ့်ပြီးနောက်ပိုင်းနေပြည်တော်တောင်ကြီးပဲခူးစားတဲ့တိုင်းနယ်ပြည်နယ်တွေမှာလည်းဒီကနေ့ထိနေမျိုးစုံနဲ့အာနာရှင်ဆိုင်ကျင်လှုပ်ရှားတာတွေရှိနေပြီ။အာနာပိုင်တွေဘက်ကလည်းစန္ဒပြသူတွေကိုအင်အားသုံးဖြိုခွင်းတာတွေနဲ့ပြစ်ခတ်တာတွေလည်းရှိနေတာပါ။မန္တလေးမြို့အတွင်းမှာလည်းဒီကနေ့နေ့လယ်ပိုင်းလောက်ကလမ်းပေါ်မှာဆန်ကင်တဲ့တောနေသူတွေကိုစေကားတစီကနောက်ကနေတိုက်လိုက်တာကြောင့်အမျိုးသမီး၃ဦးဒဏ်ရရှိခဲ့တာပါဒဏ်ရရှိတော့တဲ့သူတွေထက်မှာအသက်22နှစ်အရွယ်မျိုးသမီး2ဦးပါဝင်ပြီးဒဏ်ရာပြင်းထန်တယ်လို့လည်းသူ့ရဲ့ဆွေမျိုး2ဦးကပြောပါတယ
်ဟုတ်ကဲ့ကိုကြီးကျွန်တော်တရားလောက်ကတော့ကိုတို့ကလမ်းကိုဒီတိုင်းပဲပေါ်တော့ရိုးရိုးတန်းတန်းမောင်းလာတဲ့လူတွေပဲเนาะအဲ့ဒါကိုတို့ကနောက်ကနေပြီးတော့စေကားနဲ့တချိန်လုံးလိုက်တိုက်တယ်ပြောတယ်ကိုတချို့ကတော့ကြွေပြီးတော့ကိုလိုအချိန်ရတဲ့လူကြတော့ရတာပေါ့နော်သူတို့ကဆိုင်ကဲ3ယောက်ဖြီးလာတယ်ပြောတယ်ကြာသူတို့ကကိုဒီဟိုပါပေါ့စစ်ကားပေါ်ကနေကိုဆင်းပြီးတော့သူတို့ကရိုက်သေးတာလေတိုက်ပြရတော့မှအကိုကြီးဒီအချိန်နေကတော့သူကအကိုကြီးဥကောင်းနောက်ဆက်ကိုထိထားတယ်လမောင်းရိုးကျိုးထားတယ်အကိုတတိတော်ပြန်ရပြီလက်ကအကိုခွဲဆက်ရမယ့်အချိန်နေရှိပါတယ်ကြာသူကစတိချောင်းထည့်ရမယ်တက်မှန်ကတော့ရိုက်ထားတော့အပြေမထွက်သေးလို့ကိုဟုတ်ကဲ့ဗျာဒါက3ယောက်စလုံးရတယ်ပြောတယ်ကိုကျွန်တော်2ယောက်အချိန်နေကတော့ကျွန်တော်လည်းမသိလိုက်သေးဘူးကြာ
ဆန္ဒပြသူတွေရဲ့ခွင့်ရေးကိုလေးစားဖို့အင်အားသုံးနိုင်နေတာတွေမလို့ဖို့ကုလသမဂ္ဂပါဝင်နိုင်ငံတကာတန်ဝန်ကတတိပိနေရှိမှာပဲနိုင်နေမှုတွေနဲ့ဖန်ဆီးမှုတွေဆက်လက်လှုံ့ဆော်နေတာပါအာဏာရှင်ဆန့်ကျင်ရေးလှုံ့ရှားသူတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်ခဲ့တာကြောင့်တည်ဆုံးသွားသူ60နီးပါးရှိနေတယ်လို့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ